ပြည်ထောင်စုညဉ့်ဉားရေးဖော်ဆောင်ရေးကော်မတီဒုဥက္ကဋ္ဌသမရယုံဝန်ကြီးဦးအောင်မင်းဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့နဲ့ KIO ကိုယ်စားလှယ်အဖွဲ့တို့မနက်ဖြန်ကြာရင်တရုတ်နိုင်ငံရွှေလီမြို့မှာတွေ့ဆုံကြမှာဖြစ်ပါတယ်။ဦးအောင်မင်းခေါင်းဆောင်တဲ့ညဉ့်ဉားရေးကိုယ်စားလှယ်အဖွဲ့နဲ့ KIO ကိုယ်စားလှယ်တွေကြားမှာအရင်ကအလွတ်တဘောတွေ့ဆုံခဲ့ကြပြီးပေမဲ့အခုတခါကတော့တရဝင်းပထမဦးဆုံးတွေ့ဆုံပြီးဆွေးနွေးကြမှာဖြစ်ပါတယ်။ဒီတွေ့ဆုံပွဲကိုသတင်းယူဖို့ဝိုင်းတော်သားဦးရော်နေငိမ့်ကလည်းအစိုးရညဉ့်ဉားရေးကိုယ်စားလှယ်အဖွဲ့နဲ့လိုက်ပါသွားပါတယ်အခုရွှေလီမြို့မှာရောက်နေတဲ့ဥရောနေငင်းကိုဗန်ကောက်ရုံကနေမဆုမြတ်မုံကဆက်သွဲမေးမြန်းပြီးတော့ဒီမနေ့ဖြန်ဆွေးနွေးကြမယ့်အစီအစဉ်ကြောင့်မေးတော့ဥရောနေငင်းကအခုလိုစပြီးဖြေပါတယ်ရှင
်ဟုတ်ကဲ့ကျွန်တော်တို့ဒီနေ့အောက်တိုဘာလ29ရက်နေ့မှာနေပြီးတော့ဒီသမရယုံဝင်းကြီးဥအောင်မင်းဦးဆောင်ပြီးတော့ပြည်ထောင်စုအဆင့်ငင်းညာရေးဖော်ဆောင်မှုလုပ်ငန်းကော်မတီအဖွဲ့ဝင်23ဦးပေါ့နော်ဥအောင်မင်းအပါအဝင်နေပြီးတော့နေပြီးတော့လာရှိကိုလေနံနဲ့ထွက်ခွာလာပြီးတော့အခုမူဆယ်မှာဒီဖွဲ့ရတက်ခုနေကြပါတယ်သူတို့ဟာမနေ့ကျန်ကြရင်ရွှေဒီဘက်ကိုကူးပြီးတော့ရွှေဒီဘက်ကကျင့်ချင်ဆိုတဲ့ဟိုတယ်မှာကျွန်တော်တို့ KIO ကချင်လွတ်လပ်ရေးအဖွဲ့နဲ့ညီညာရေးကိုတွေ့ဆုံဆွေးနွေးကြပါပါအဲ့တော့ကျွန်တော်တို့အခုသိရှိထားသမျှကတော့ဦးအောင်မင်းဦးဆောင်တဲ့အဖွဲ့မှာဝင်းကြီးတွေအဖြစ်နဲ့တစ်တော်ကြီးနဲ့ပဝင်းကြီးရေးဝင်းကြီးဦးဝင်းထွန်းပါဝင်နဲ့နောက်တစ်ခါမွေးမြူရေးနဲ့ရေလုံကဝင်းကြီးဦးအောင်မင်းပါဝင်ပါတယ်နောက်ကကာဝေးဝင်းကြီးဌာနစစ်ဆေးအထူးအဖွဲ့တစ်ကဲကဆရာဘူးဒုတိယဗိုလ်ချုပ်ကြီးမြင့်စိုးပါတယ်နောက်ကမြောက်ပိုင်းတိုင်းစစ်ဌာနချုပ်တိုင်မှုဗိုလ်ချုပ်ထွန်းထွန်းနောက်ရှေ့မြောက်တိုင်းစစ်ဌာနချုပ်တိုင်မှုဗိုလ်ချုပ်အောင်စိုးပါတယ်နောက်ကကျွန်တော်တို့တချင်းပြည်နယ်ဝင်းကြီးချုပ်ဦးလက်ကျွန်းငန်းဆောင်ပါတယ်နောက်ကကျွန်တော်ရှမ်းပြည်နယ်ဝင်းကြီးချုပ်ဦးဆက်အောင်မြတ်ပါပါတယ်နောက်ကကျွန်တော်နေပြည်တော်ကနေပြီးတော့ပါလာတဲ့ရှေ့နေချုပ်ရုံးကဒုတိယရှေ့နေချုပ်ဦးထွန်းထွန်းဦးနောက်ကနေဆက်ရေးကဒုတိယဝင်းကြီးဗိုလ်ချုပ်ဇော်ဝင်းနောက်ကကာဝေးဝင်းကြီးဌာနကပဲဘုံကြီးကျော်စိုးဝင်ပါတယ်နောက်တစ်ခါကျွန်တော်တို့ဒီခချင်းပြည်နယ်ကနေပြည်နယ်လုံချုံရေးဝင်းကြီးဘုံကြီးတန်းအောင်ချမ်းပြည်နယ်ကပြည်နယ်လုံချုံရေးဝင်းကြီးဘုံကြီးအောင်သူအားလုံးကစစ်ဘောဆက်တုံးပါပါဆရာဒီဖွဲ့ရသူတို့အားလုံးကတော်တော်စီတိတိကျကျရှိပါတယ်ကျွန်တော်တို့လည်းတစ်လျှောက်လုံးဒီဒီရင်ပေါ်မှာရောကားနဲ့ဒီထွက်ခွာလာကြတဲ့အခါမှာရောကျွန်တော်တို့တွေ့ရတာအားလုံးကနှလုံးရဲ့အပြည့်နဲ့ဒီတစ်ခါတော့ငင်းငင်းရပြီကွာဆိုတော့သူတို့ရဲ့စိတ်ခံစားမှုကိုကျွန်တော်လည်းတို့မြင်ပြနေရပါတယ်အဲ့တော့မနေ့ဆန်ကြရင်တွေ့ဆုံကြမယ့်ကချင်းညီညာရေးဖွဲ့ကတော့အရင်တုန်းကဒုတိယခေါင်းဆောင်ဖြစ်တဲ့ဦးလကုံဆန်းကဦးဆောင်မယ်လို့ပြောပါတယ်ခင်ဗျာဒီဘုံမျိုးကွမ်းမော်ပါမပါတော့ကျွန်တော်ဒီတစ်ခေါက်မှာကျွန်တော်မသိရသေးပါဘူးသူတို့အားလုံးကမိုင်းကြိုင်နေထွက်ခွာလာတယ်ဆိုတာပဲကျွန်တော်သိရပါတယ်ဒီညမှာအခုဒီကျက်ဆန်တော်ချင်းရှင်းနိုင်ရှင်းနိုင်ခေါက်တော့မှရောက်မယ်အဲ့ဒီနောက်ပိုင်းမှာကျွန်တော်တို့သိရမယ်လို့ကျွန်တော်ခမန်းထားပါတယ်ခင်ဗျာကချင်အဖွဲ့ရဘယ်သူပြီးပါမလဲဆိုတော့
ဥရောဒီတကယ်တော့ပေါ့နော်ဒါဥအောင်မင်းဦးဆောင်တဲ့ဒီအစိုးရကိုယ်စားလှယ်တွေနဲ့ KIO ကိုယ်စားလှယ်တွေဟိုအရင်တွေ့ခဲ့ဘူးပဲအခုဟာဒါပထမဆုံးတရားဝင်တွေ့တာဖြစ်တဲ့အခါကျတော့ဘာအကြောင်းတွေကိုအဓိကဆွေးနွေးဖို့ရှိကြတယ်ဆိုတာကိုရောဟိုဘာတိထားပါလဲရှင
်ဟုတ်ပါတယ်ခင်ဗျာအရင်ဥအောင်တောင်းတို့ပါဝင်တဲ့ဥသိန်းစောတို့ပါဝင်တဲ့ဒီဆွေးနွေးပွဲပြည်ပြသွားပြီးတဲ့နောက်မှာဥအောင်မင်းဟာအလို့သဘောနှစ်ခေါက်သုံးခေါက်သွားပြီးအခုတခါတရားဝင်ပေါ့နော်အစိုးရငင်းငိုင်းကိုယ်စားလှယ်အဖွဲ့ဦးဆောင်ပြီးလာတယ်အခုအဓိကကတော့ကျွန်တော်ခမန်းကြည့်ရတော့အပြစ်ကရက်စဲရေးမှာဒီကဟန်ဒါဖြစ်နေတစ်ဖက်တက်ဒီတစ်ဖက်တက်ဒီနေရာချက်တမ်းကထပ်နေတဲ့နေရာရှိတယ်အဲ့ဒီနေရာတွေကနေပြီးတော့ဘယ်တော့ခွာပေးရမလဲဟိုဘက်ဒီဘက်တော့သူ့ဘက်ကောကိုယ့်ဘက်ကောအဲ့ဒီကိစ္စတွေကအဓိကကျိတ်လို့မင်းတို့ကျွန်တော်ထင်ပါတယ်အဲ့ဒီကိစ္စမပြီးဘဲနဲ့အပြစ်ခတ်ရဆဲကြီးကဆက်သွားလို့မရဘူးအပြစ်ခတ်ရဆဲကြီးဆက်မသွားဘဲနဲ့ချိဆက်ပြီးတော့ဘာမှဒီငင်းငင်းကြီးဆိုတော့အဆင့်ကြီးကိုတက်လို့မရဘူးဆိုတဲ့အနေထားမှာရှိနေတော့အခုကျွန်တော်တို့ခံမှန်းစကြအရာကြားသိထားရတာများတော့အဲ့ဒီတစ်ဖက်တက်ဒီနေရာချက်တမ်းကထပ်နေတဲ့နေရာတွေကိုဒီကထားယူဆွေးနွေးမယ်လို့ကျွန်တော်တို့ညွှန်မှန်းထားပါတယ်ခင်ဗျာမနေ့ကျမှာ
အဲ့တော့ဒီဆွေးနွေးပွဲကဘယ်နှစ်ရက်ကြာမယ်ဆွေးနွေးပွဲလို့ရောသူတို့မျှော်လင့်ထားပါလေရှင
်3ရက်လောက်ကြာလိမ့်မယ်လို့ကျွန်တော်တို့မျှော်လင့်ထားပါတယ်ခင်ဗျာမနေ့ကျရင်တော့9နာရီမှဒီဥအောင်မင်းဥဆောင်တဲ့အဖွဲ့ဟာသူတို့တဲခုနေတဲ့ချွေလီရနာတဲခုရိတ်လာနေကျွန်တော်တို့ထွက်ပြီးတော့ဒီမြို့ထဲမှာလည်းဒီငင်းငင်းရပါစီကြောင်းဒီတိုင်းသားဒီကဒီဖြူတောင်းကြတဲ့ခန်းသားလေးနဲ့ပြီးလို့ရှိရင်7နာရီမှာကျွန်တော်တို့ဒီဒိတ်ကိုဖြတ်ပြီးတော့ဒီပြည်နိုင်ငံရွှေလီမြို့ရဲ့ဝင်လာမယ်ဆိုတဲ့အစီအစဉ်ကျွန်တော်တို့သိရှိနေရပါတယ်ကျွန်တော်တို့သတင်းသမားတွေကအခုဒီဘက်ကိုကြိုတင်ရောက်ရှိနေတာဖြစ်ပါတယ်ခင
်ဗျာ KIO နဲ့အစိုးရညဉ့်ညံရေးကိုယ်စားလှယ်တွေမနေ့ဖြန်တွေ့ဆုံမဲ့ပွဲကိုကိုရိုင်းသွားရောက်သတင်းယူနေတဲ့ဥရောညဉ့်ညံကိုဘန်ကောက်ရုံးကနေမဆုမြတ်မော်မေးမြန်းခဲ့တာဖြစ်ပါတယ်ရှင်